โอเคอเมริกันออดิเตอร์နိုင်ငံခြားရေးကော်မတီမှာအာရှပစိဖိတ်အာရှအလဲပိုင်းနဲ့လက်နက်လျှော့ချရေးစက်ကော်မတီကစီစဉ်ပေးတဲ့အာနာပင်းပီးတစ်နှစ်ကြာမြန်မာပြည်ကြောင်းအခုဂျာနာပွဲမှာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးကင်ဝိုင်းကအာနာပင်းပီးတစ်နှစ်ကြာမှာကလေးတွေပါဝင်လူပေါင်းထောင်ချီသေးတောင်းချီဖန်ခံသိန်းချီအိမ်တွေစွန့်ခွာထွက်ပြေးနေရတဲ့ခိုင်မာတဲ့သတင်းရထားပြီးတကယ်လက်တွေမှာကတိချက်ပိုများနိုင်တယ်လို့ပြောလိုက်ပါတယ်ဒါအပြင်မြန်မာစီးပွားရေးကလည်းကမ္ဘာပံက1700ခန်းလုံးကျုံသွားမယ်လို့ခန့်မှန်းထားပြီးကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ကလည်းလူဦးရေတစ်ဝက်လောက်ဆင်းရဲခြင်းနဲ့ဒီနှစ်ရောက်သွားနိုင်တယ်လို့ဟောကိန်းထုတ်ထားတာကိုတစ်နှစ်ကြာအာနာသိန်းစိုးကျိုးအဖြစ်မွိုင်းကထည့်ပြောခဲ့ပါတယ်။ဒါပေမဲ့လည်းဒီတစ်ခေါက်ဆီအာနာသိန်းမှုကအရင်အာနာသိန်းမှုတွေတုန်းကလိုပြန်မထိန်းချုပ်နိုင်တော့ဘူးဆိုတာကိုလည်းမွိုင်းကအခုလိုရှင်းပြပါတယ်
။ Over the last few years because of the influence ofDemocratic
governance. When the nation is under democracy, also the state of Mujang, the people 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 ofစေအုပ်စုအနေနဲ့အာဏာကိုပြန်လည်ထိန်းချုပ်နိုင်မယ်ဆိုတဲ့အနေအထားမျိုးပြန်ဖြစ်လာဖို့ကအခုမလွယ်တော့ဘူးလို့ပြောကြပါတယ်။တမ္မကြီးဒီဂျီတာကလည်းအဲ့ဒါတွေကိုကျွန်တော်တို့ကိုပြောပြခဲ့ပါတယ
်။အခုမွိုင်းချဲ့ပြောခဲ့တဲ့တမ္မကြီးဖိုင်တာဆိုတာကရန်ကုန်မှာရှိနေတဲ့ American တမ္မကြီး Thomas Fighter ကိုပြောတာပါ။ဒီလက်ထောက်နိုင်ငံရေးဝန်ကြီးမွိုင်းကပဲနောက်ဆုံးဆီယနာသိမ်းမှုမအောင်မြင်နိုင်ပဲမြန်မာပြည်သူတွေလိုလားတဲ့ဒီမိုကရေစီပြန်ဖော်ဆောင်နိုင်ဖို့အမေရိကန်ဆိုရအနေနဲ့ထူးထူးခြားခြားတရုတ်နဲ့အိန္ဒိယတို့နဲ့ပါအခုညှိနှိုင်းလာနိုင်ပြီလို့ဆိုလိုက်ပါတယ
် Change in Burma must come within and I'm hopeful and we are all
မြန်မာနိုင်ငံရဲ့အပြောင်းအလဲတွေကပြည်တွင်းအားနဲ့ပဲဖြစ်လာရမှာပါဒီနေရာမှာကျွန်တော်တို့အားလုံးမျှော်လင့်ထားကြတာကအမေရိကန်နဲ့မြန်မာအရေးအကျိုးတူနိုင်ငံတွေအစုအဖွဲ့တွေဝိုင်းကူသွားကြဖို့ပါအဲ့ဒီထဲမှာပြောခဲ့တဲ့လက်တွဲပေါ်မျိုးအိန္ဒိယပါပါတယ်နောက်တော့နိုင်ငံသားရေးဝန်ကြီးဘလင်ကင်အနေနဲ့တရုတ်နဲ့လည်းမြန်မာအရေးဆွေးနွေးညှိနှိုင်းခဲ့တာကိုကျွန်တော်သိထားပါတယ်။ဒါအပြင်မြန်မာမှာရှိတဲ့အဖွဲ့တွေရဲ့အခမ်းအနားတွေလည်းအရေးပါနေပါတယ်။အဓိကအားဖြင့်တွဲဆုံဆွေးနွေးပွဲတွေပေါ်ဆောင်နိုင်ရေးတွန်းအားပေးဖို့ပါ။ဒီနေရာမှာအရေးပါနေတာက1990ခုနှစ်တွေတုန်းကလိုမျိုးစစ်အုပ်စုပြန်ထိန်းချုပ်နိုင်တဲ့အနေအထားမျိုးပြန်မရောက်နိုင်တော့ဘူးဆိုတာအသီးသီးကဝိုင်းကြနေကြတာပါ
ဒီဖီအားတွေထဲမှာစစ်ကောင်စီလက်ထက်လက်နက်နဲ့ငွေကြေးစီးဆင်းမှုဂံခက်ဖြတ်တောက်တာလည်းပါတယ်လို့မွိုင်းကဆက်ပြောပါတယ်ဒါအပြင်လက်ရှိမြန်မာစစ်အုပ်စုရဲ့အကြမ်းဖက်ဖိနှိပ်မှုတွေပေါ်နိုင်ငံတကာနဲ့ပေါင်းပြီးစစ်ကောင်စီကိုဖီအားပေးနေတာမှလည်းမှားယွင်းဖန်ဆီးခံထားရတဲ့အမေရိကန်နိုင်ငံသားကိုကျော်ထေဦးပါဝင်မတရားအဖမ်းခံထားရသူတွေကိုလှစ်ပေးဖို့လည်းပါတယ်လို့မွိုင်းကရှင်းပြပါတယ်အချိန်ထဲမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်တဲ့သူတွေစီရောက်ရှိရမှာလဲစစ်ကောင်စီတပ်တွေကပိတ်ဆို့နေတာမို့အကူအညီတွေရောက်ရေးကိုပါဆက်ဖျားပေးချိုးဖက်နေရတယ်လို့မွိုင်းကဆက်ပြောခဲ့ပါတယ်။နောက် USAID American နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီဒူလက်ထောက်အုပ်ချုပ်ရေးမှူး Craig Hart ကလည်းမြန်မာဒီမိုကရေစီရေးနဲ့လူမှုစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေပါတစ်နှစ်အတွင်းမထင်မှတ်ရလောက်အောင်အာဏာသိမ်းပြီးမှထိခိုက်ပျက်စီးသွားပြီးလူသားချင်းစာနာမှုအကူအညီအများကြီးပေးဖို့လိုနေပြီလို့လည်းထောက်ပြလိုက်ပါတယ်။အခုလိုအချိန်မှာလက်ရှိ USAID အနေနဲ့မြန်မာနိုင်ငံထဲမှာရုံးရှိနေပြီးမြန်မာနိုင်ငံအတွင်းပြင်ဒုက္ခရောက်နေသူတွေကိုအထက်နိုင်ဆုံးကူညီနေပုံကိုလည်း Hart ကအခုလိုဆက်ရှင်းပြပါတယ
် We have partners in standing relationships to be able to
ဆရာနာသိမှုကြောင့်ဒုက္ခရောက်နေသူတွေစီလိုတဲ့အကူအညီဖြစ်ပြီးလည်းတချို့နဲ့ဝန်ဆောင်မှုတချို့ကိုအကောင်းဆုံးဘယ်လိုပို့ပေးနိုင်မလဲဆိုတာနားလည်နိုင်ဖို့ကျွန်တော်တို့မှာမိတ်ဆက်နိုင်ငံတွေဆက်ဆံရေးတွေရှိထားပြီးပါတယ်မြန်မာနယ်စပ်တစ်လျှောက်မှာလူအပ်တာတွေအတွက်ဆိုရင်အိုင်းနဲ့အများကြီးဆက်ဆံပြောဆိုနေတာတွေရှိပါတယ်အဲ့ဒီနေရာမှာကက်ကဲနေတဲ့အနေအထားအတွက်အဆင်ပြေအောင်လဲအိုင်းနိုင်ငံရဲ့အကူအညီရရှိအောင်ကျွန်တော်တို့ကြိုးစားထားပါတယ်အတွင်းအပြင်နှစ်ဖက်စလုံးကနေအကူအညီပေးနိုင်ပါတယ
်ဒါဖြင့်လူခွင့်ရေးချိုးဖောက်ခံရသူတွေကိုကူညီပေးဖို့နဲ့ပြည်ပြင်းမှာဖိနှိပ်ခံရတဲ့သတင်းမီဒီယာလုပ်ငန်းတွေကိုပါကူညီပေးနိုင်ရေးဆက်လှုပ်ဆောင်သွားမယ်လို့ Hart ကဆက်ပြောခဲ့ပါတယ်